ဒီကဲ့တကြံကာလတုန်းကတန်ချက်ထိုးဖျော်ပြတာမှာတမရကိုထိခိုက်စေတဲ့စာသားတွေနဲ့ပြုတ်မှုတွေပါဝင်တဲ့အတွက်ပုံမှန်900ကနေတရားဆွဲဆိုခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ချက်ဖွဲ့ဝင်9ကိုအလုံးနဲ့ထောင်နဲ့တနစ်ကြခံမှုမယံကုန်းမြို့နယ်တရားရုံးကဒီကနေ့အမိန့်ချမှတ်လိုက်ပါတယ်ပြည်ထောင်နယ်ပတ်သက်ပြီးတော့အယူခံဝင်သွားဖို့တော့ကျောင်းသားတွေနဲ့တိုင်ပင်ပြီးဆုံးဖြတ်သွားမယ်လို ံကာလာတုန်းကတန်ချက်ထိုးဖျော်ပြတဲ့အထင်မှာတမရော်ကိုထိခိုက်စေတဲ့စာသားနဲ့အပြုအမူတွေပါဝင်နေဆိုပြီးနိုင်ငံတော်အချီညိုပြက်စီမှုပုံမှန်905ကာချီဆက်သွယ်ရေးဥပဒေပုံမှန်66ကာချီတို့နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးတန်ထွန်းမြင့်ကတရားလိုပြုပြီးဧပြီလကုန်ပိုင်းမှာတရားစွဲဆိုခဲ့တာပါ။အဲ့ဒီလိုတရားစွဲဆိုပြီး6လကျော်အကြာဒီကနေ့မှပဲတရားရင်ဆိုင်နေရတဲ့ထောင်တို့မျိုးဆက်တန်ချက်အဖွဲ့ကကိုစရာလွင်ကိုပိုင်ဖြိုးမင်းမက်ကေခိုင်ထွန်းကိုပိုင်ရဲသူနဲ့ကိုစော်လင်းထွန်းသူတို့၅ဦးကိုပုံမှန်905ကာကြီတစ်ခုရဲ့အတွက်အလုံးနဲ့ထောင်နဲ့တစ်နှစ်ချမှတ်လိုက်တာပါအခုလိုပြစ်ဒဏ်ချခံလိုက်ရပါမယ်နိုင်ငံရေးအခမ်းကဏ္ဍကနေတက်မတော်ထွက်သွားဖို့အတွက်သူတို့အနေနဲ့ဆက်လက်လှုပ်ဆောင်သွားအောင်မယ်လို့ကိုစီယာလွင်ကဒီကနေ့ရုံထုတ်အပြီးမှာသတင်းတောက်တွေကိုပြောခဲ့ပါတယ်
တကယ်တမ်းကတော့ကျွန်တော်တို့ကတက်ကို focus ဆော်ကားဆိုရင်မဟုတ်ဘူးကျွန်တော်တို့ဖွဲ့စည်းပုံပြင်နေတယ်နိုင်ငံရေးအခမ်းအနားကနေတက်ကိုထွက်သွားနေခြင်းနဲ့အဲ့ဒီအတွက်ကြေးဝေးရှိတဲ့တက်ဖြစ်အောင်ကျွန်တော်တို့တန်ချက်စာသားတွေထိုးခဲ့ခြင်းဖြစ်တယ်အဲ့တော့ဒီကနေ့အမေကြီးအတွက်ကျွန်တော်ကဘယ်တော့မှဒီကိစ္စကြီးဆက်မလုပ်တော့မှာမဟုတ်ဘဲနဲ့ဖွဲ့စည်းပုံပြင်ထင်ရင်နိုင်ငံရေးခန္ဓာကတွေတက်ထွက်သွားရတဲ့အတွက်ကိုတန်ချက်နဲ့ရောတခြားပုံစံအမျိုးနဲ့ကျွန်တော်ဆက်လက်လှုပ်ဆောင်သွားပါအောင်မယ
်ဒီမှုနဲ့ပတ်သက်ပြီးထောင်တို့မျိုးဆက်တန်ချက်အဖွဲ့ဝင်9ဦးဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်နေတော်ဆန်းဆန်းမြင့်ကဒီမှုအပေါ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုစောတကတက်တင်တယ်လို့ယူဆတာကြောင့်ကျောင်းသားတွေဘက်ကဆန္ဒရှိရင်အယူခံတက်သွားမယ်လို့ပြောပါတယ
်တရားလိုအနိုင်ပေးကြည့်ရင်တရားလိုဘက်ကတင်ပြတာတွေကိုဆောင်ပေးပြီးသုံးသပ်မယ်တရားခံကိုအနိုင်ပေးခြင်းနဲ့ဆိုရင်တရားခံဘက်ကတင်ပြတာတွေကိုဦးစားပေးပြီးမှသုံးသပ်မယ်ဆိုလိုတာကတော့တရားရုံးကိုအပြစ်တော့မပြောပါဘူးတော်တော်လည်းပဲအနေထားရဆိုလို့ရှိရင်တရားရုံးကနေပြီးတော့မှတရားလိုနဲ့လူပြတက်တွေရဲ့ထွက်ချက်တွေနဲ့တက်တွေကန်ထောက်ထားတွေဆောင်ပေးပြီးတော့မှသုံးချက်သွားတယ်တရားရုံးရဲ့ဆုံးဖြတ်ချက်ကတော့ဆိုတော့ကတက်တယ်လို့ဆရာမတော့ယူဆတာပေါ့နော်
တရားလိုဖြစ်သူဒုဗိုလ်မှူးကြီးတန်ထွန်မြင့်ကတော့တက်တွေကန်အထောက်အထားတွေကိုဥပဒေနဲ့အညီတင်သွင်းထားတာဖြစ်တယ်လို့ဆိုပါတယ်တရားမျှတမှုကိုလိုလားတာကြောင့်အခုလိုတရားဆွဲဆိုခဲ့တာဖြစ်ပြီးဥပဒေရဲ့အဆုံးဖြတ်ကိုခံယူသွားတာဖြစ်တယ်လို့သူကဆိုပါတယ
်အခွင့်အရေးစွာနဲ့ပတ်သက်လို့ရှိရင်တူဦးတယောက်ရဲ့အခွင့်အရေးကိုပဲကြည့်လို့မရအောင်သူတို့ဆွဲခံရသူရဲ့အခွင့်အရေးတွေမကောက်အောင်ကျွန်တော်တရားလိုနဲ့တက်မတော်သားရဲ့အခွင့်အရေးကိုလည်းပြန်ပြီးတော့စာနာဖို့လိုတယ်တက်မတော်သားတွေကအခုရှင်းသားမှာခင်ဗျားတို့သိတဲ့အတိုင်းပဲအသက်နဲ့ရင်းမြစ်တိုက်ပွဲဝင်နေတာဒီလိုတိုက်ပွဲဝင်တဲ့လူတွေကိုသွားပြီးတော့ပုတ်ခတ်တာစော်ကားတာလုံးလို့မရပါဘူးတစ်ဖက်ကလည်းတိုင်းပြည်တော်ဝန်ထမ်းဆောင်တာဖြစ်ပါတယ်အဲ့တော့ငါတို့ရဲ့လူ့ခွင့်ရေးပဲဆိုပြီးတော့ပြောချင်တာပြောမယ်ပုတ်ခတ်ချင်တာပုတ်ခတ်မယ်ဆိုပြီးလုံးလို့မရအောင်ဒါကြောင့်ကျွန်တော်တို့တရားမျှတမှုကိုလိုလားတဲ့အတွက်ကြောင့်မလို့တရားရုံးမှာဥတိုက်ရှောက်ခြင်းဖြစ်ပါတယ်ဒါဥပဒေအဆုံးဖြတ်ကိုပဲကျွန်တော်တို့ခံယူသွားတာဖြစ်ပါတယ
်ထောင်တို့မျိုးဆက်တန်းချက်အဖွဲ့ဝင်9ဦးဟာဒီကနေ့ပြစ်ဒဏ်ချမှတ်ခံလိုက်ရတဲ့အပေါ်ချုပ်ရက်တွေကိုခံစား권ရှိတာကြောင့်6လလောက်သာထပ်မံအချုပ်ခံရဖို့ရှိတော့ကြောင်းသူတို့ရဲ့ရှင်းလင်းကပြောပါတယ်ဒါပေမဲ့အခုချမှတ်လိုက်တဲ့ပြစ်ဒဏ်ကပုံမှန်905ကာကြီအတွက်သာဖြစ်ပြီးနောက်ယုံချိန်မှာတော့ကျန်ရှိနေသေးတဲ့ပုံမှန်66ကာကြီအတွက်မြန်ကုန်းမြို့နယ်တရားရုံးမှာပဲအမှုကိုဆက်လက်ရင်ဆိုင်သွားရအောင်မှာဖြစ်ပါတယ်ရှင်